မြန်မာပြည်တွင်းစက်ရုံလုပ်သားတွေကိုပေးမဲ့ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့ကအမှန်တကယ်လိုအပ်တဲ့သူတွေစီရောက်ဖို့ဆိုရင်အစိုးရထိန်းချုပ်မှုအောက်ကနေသွားတဲ့တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်။ COVID-19 ကြောင့်နင်းနာသွားတဲ့စက်ရုံတွေကအလုပ်သမားတွေကိုကျပ်ငွေ10ဘီလီယံနီးပါးထောက်ပံ့မယ်လို့ဥရောပသမဂ္ဂကဒီရက်ပိုင်းကြေညာပြီးအလုပ်သမားသမဂ္ဂအဖွဲ့တွေကအခုလိုပြောလိုက်တာပါ။ယူရိုငွေ5တန်းမြန်မာကျပ်ငွေနဲ့10ဘီလီယံနီးပါးရှိတဲ့ဒီထောက်ပံ့ငွေကိုပြည်တွင်းကရပ်ပတ်လူမှုအဖွဲ့အစည်းတွေအလုပ်သမားသမဂ္ဂတွေနဲ့နီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့တာပါ။လုပ်ငန်းရှင်အသင်းအဖွဲ့တွေကုန်ထုတ်လုပ်ငန်းပိုင်ရှင်တွေနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုထားပါတယ်။အခုပြည်တွင်းမှာယာယီနဲ့အပြီးပိတ်သိမ်းလိုက်တဲ့စက်ရုံက80နီးပါးရှိပါတယ်။အများစုကထည့်ထုတ်လုပ်ငန်းတွေပါ။ဝန်ထမ်းပေါင်း2000ကျော်အလုံးလက်မဲ့ဖြစ်သွားရလို့ EU ရဲ့ထုတ်ပြန်ချက်မှာရေးသားထားပေမဲ့အမှန်တကယ်ညနာရဲ့စည်ရင်အကြီးကျရဖို့ဆိုရင်အစိုးရဥဆောင်မှုအောက်ကနေသွားတင်ကြောင်းအလုံးသမားသမဂ္ဂတွေကပြောပါတယ
်။အလုံးလက်မဲ့ဖြစ်သွားတဲ့သူတွေကြံရဲမှာကိုကျွန်တော်အနေနဲ့ကဒါအများကြီးကိုယ့်ရဲ့မျိုးရှိပါတယ်။ဟိုသူတို့ကဒီထောက်ပံ့တယ်ပေါ့လေဒီလိုမျိုးကျွန်တော်တို့ကကြည့်ရတော့ဖြစ်စေခြင်းနဲ့အဲ့တော့အားလုံးတကင်းကြီးပေးဖို့ဆိုလို့ရှိရင်တော့ဒါအလုံးသမားဖွဲ့ချုပ်တွေနဲ့မလုံလောက်ဘူး။အော်ကြံနေဘလုံမာကြီးဆောင်ရွက်ကြတဲ့အဖွဲ့အစည်းတွေအကုန်လုံးနဲ့အပါဝင်ဆောင်ရွက်ဖို့လိုတယ်အဓိကတော့ပုံကယ်အနေနဲ့ကတော့လုံမာဝန်ကြီးဌာနကနေတစ်ဆင့်သွားတာမျိုးပါပဲပို့ပြီးတော့ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗ
ျစမှုလက်မှုလုံမာသမဂ္ဂအဖွဲ့ချုပ် MICS ကဦးတက်နှင်းအောင်ပြောသွားတာပါအလုံးလက်မဲ့ဖြစ်သွားရဲ့သမဂ္ဂအဖွဲ့ဝင်တွေကိုပဲနင်းနာကြည့်ပေးမယ်ဆိုရင်လည်းတရားမျှတမှုရှိလာမှာမဟုတ်ဘူးလို့သူကပြောပါတယ်EU ကသူ့ရဲ့ထောက်ပံ့ငွေယူရို5တန်းကိုမြန်မြန်ဆန်ဆန်ပေးနိုင်အောင် Wave Money ငွေလွှဲစနစ်ကနေလုံသမားတွေကိုပေးသွားမယ်လို့ပြောပါတယ်။အလုတ်ကင်ဆုံးရှုံးသွားတဲ့သူနဲ့အိမ်ကနေအချင်းချက်ဖယ်ခံရပြီးဒုက္ခရောက်နေတဲ့အလုတ်သမားတယောက်စီကိုတစ်လကျပ်ငွေ5000ဝယ်တစ်ဖက်သက်စာချုပ်အဖျက်ခံရတဲ့အလုတ်သမားတွေကိုတစ်လ3500နဲ့တခြားအသေးစားအလက်စားလုပ်ငန်းတွေကအလုတ်သမားတွေကိုလည်းထောက်ပံ့ဖို့ EU ကအစီအစဉ်ထားတာပါ။
အခုချိန်ကြီးတော့ခုနကအချင်းချင်းဆိုတဲ့ process ကိုအမှမသိသေးဘူးဘယ်လိုပုံစံနဲ့သူတို့ပေးမှလဲတမကမဖွင့်နိုင်တဲ့ဆက်ရုံတွေမှာလည်းအလုပ်တွေပိုင်းဆိုးရတဲ့အနိုင်ကြီးရဲ့ဒီဆင်းတွေကိုဘယ်လိုမျိုးခလဲလောက်မှလဲပေါ့နော်အခု EU ကနေထောက်ပံ့နေဆိုတဲ့အခါကျတော့အရန်လဲဝန်တာတယ်ဒီကေလက်တွေအလုပ်လက်နဲ့ဖြစ်သွားတဲ့ခလေးတွေနောက်တော့အခုလက်ရှိဒုက္ခတွေရောက်နေတဲ့အလုပ်ကမားတွေအတွက်ကိုပေါ့နော်အတက်နိုင်ဆုံးသွားဖို့ပြင်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့အမှလို့
အလုတ်သမားအရေးကူညီဆောင်ရွက်ပေးနေရဲ့အနာဂတ်အလင်းနာစုံမှတ်ကဒေါ်တတ်တအောင်ပြောသွားတာပါ။နီလန်တခုရဆိုရင် CDUM, MICS, STUM ဒီလိုအလုတ်သမားသမဂ္ဂအဖွဲ့14ခုလောက်စုပေါင်းထားတဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအဖွဲ့နဲ့အစိုးရပူးပေါင်းလုပ်တင်တယ်လို့ဒေါ်တတ်တအောင်ကပြောပါတယ်။မြမအထည်ချုပ်လုပ်ငန်း80ရာခိုင်နှုန်းဟာဥရောပသမဂ္ဂ EU ကိုတင်ပို့နေရဖြစ်ပြီးဒီလိုအထည်ချုပ်နဲ့ဖက်နယ်လုပ်ငန်းတွေကနေအလုတ်နေရာ9သိန်းလောက်ပေးထားတာလည်းဖြစ်ပါတယ်။မြမအထည်ချုပ်လုပ်ငန်းကလုံသမားတွေနဲ့သွေးစည်းရည်တည်ရဲ့အနေနဲ့ဒီထောက်ပံ့ငွေပေးရဲ့အစီအစဉ်ကိုလှုပ်ဆောင်ရတာလို့ EU ကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာပါ။